အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလုံနာတနင်္ဂနွေနေ့လုံက25တန်းကျော်ပါပါပြီ။ဒီအချိန်မှာပဲပြည်သူတန်းမြင့်ရှိအတွက် COVID ကာကွယ်ဆေးထိုးပေးဖို့အစိုးရတည်ရဆောင်ရွက်မှုတွေနှောင့်နှေးနေသေးတယ်လို့သမ္မတတဲ့ဂျိုးဘိုင်ဒန်အစိုးရကတနင်္ဂနွေနေ့လုံကပြောကြားပါတယ်။ COVID တိုက်ချဲ့ရေးဆောင်ရွက်မှုတွေကြောင့်ဆေးသုံးကအတွင်းမှာတော့တိုးတက်မှုတွေရှိလာနိုင်တယ်လို့ကျန်းမာရေးနဲ့လူသားချင်းမြင့်ဌာနဝန်ကြီးအဖြစ်သမ္မတဘိုင်ဒန်ရွေးချယ်ထားသူဇေဗီယာ ဘက်ဆာရာက CNN ရုပ်သံကိုပြောကြားပါတယ်။ဖြစ်နေတဲ့ကာယရောဂါပြဿနာကိုချက်ချင်းဖြေရှင်းလို့မရပေမဲ့အခြေအနေပုံမှန်ပြန်ဖြစ်အောင်အစိုးရတဲ့အနေနဲ့ပို့ကြိုးစားလုပ်နိုင်ပါတယ်လို့သူကပြောပါတယ်။ဘိုင်ဒန်အစိုးရကသူ့ရဲ့သမ္မတတက်တန်းတာဝန်ယူပြီးရက်တရာအတွင်းမှာပြည်သူတန်းတရာကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ရည်မှန်းချက်ချထားပါတယ်။ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်မြန်မြန်ဆန်ဆန်လုပ်ရမှာဖြစ်ပေမဲ့ကာကွယ်ဆေးလုံလုံလောက်လောက်မရှိဘူးလို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးသားဒေါက်တာရိုရှယ်ဝလန်စကီကလည်းFox News Sunday 3 session မှာပြောကြားပါတယ်။အစိုးရစီမှကိုဗစ်ကာကွယ်ဆေးဘယ်လောက်ရှိနေသလဲဆိုတာမပြောနိုင်တာကအဓိကပြဿနာကြီးတစ်ခုဖြစ်တယ်လို့သူကပြောပါတယ်။ပြည်내အုပ်ချုပ်ရေးမှုတွေ၊ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကိုဗစ်ရောဂါကာကွယ်ဆေးထိုးအစီအစဉ်တွေလုပ်နိုင်ဖို့အတွက်ကာကွယ်ဆေးဘယ်လောက်ရမလဲဆိုတာသူတို့ကိုလက်ရှိမှာမပြောနိုင်ဘူးလို့သူကပြောပါတယ်။မလမကုန်ခင်အခြေအနေတွေတိုးတက်လာမယ်လို့တော့သူကမျှော်လင့်ထားပါတယ်။အမေရိကန်အစိုးရအတည်ပြုထားတဲ့ကိုဗစ်ကာကွယ်ဆေးနှစ်မျိုးနဲ့ကိုဗစ်ရောဂါကုသရေးအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေတိုးမြှင့်ထုတ်လုပ်နိုင်ဖို့အတွက်သမ္မတအမိနှစ်ခုကိုသမ္မတတဲ့ဘိုင်ဒန်ပြည်ထောင်စုဝန်ကြီးကလက်မှတ်ထိုးထုတ်ပြန်ထားပါတယ်။